ရေမစေးကြောင့်တို့သမားရွှေပြောင်းလောက်သာတိုင်းနဲ့ချီပြောရှိနေတယ်ကချင်ပြည်နယ်ဖားကန်ဒေသတွင်ကိုဗစ်ကာကွယ်ရေးအစီအမံတွေပိုပြီးတော့မှတင်းတင်းကျပ်ကျပ်ဆောင်ရွက်လာနေတဲ့အကြောင်းကျွန်မစုမုံကစုစည်းတင်ပြပေးကြပါမယ်။ကူးစက်မြန်ကဲရောကကိုဗစ်ကူးစက်မှုလူရနဲ့ချီတွေ့ရှိလာပြီးတဲ့နောက်ကချင်ပြည်နယ်ဖားကန်ဒေသလုံခြုံကျေးရွာအုပ်စုတွေအသွာလာကန့်သတ်မှုလော့ခ်ဒေါင်းချပြီး
ကိုဗစ်ကူးစက်မှုကာကွယ်ရေးအတွက်တိုင်းနယ်ဆရာဝန်ကျန်းမာရေးမှုတွေအုပ်ချုပ်ရေးမှုရမီရဖတဲ့စီမံဆောင်ရွက်နေကြပါတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုကရှင်းပြပါတယ်။
ဒီဖားကန်တမျိုးနယ်လုံးမှာအကြီးအကျယ်အရေးကြီးဆုံးနေရာကကျွန်တော်လုံခြုံအုပ်စုကျွန်တော်နေရာလေလုံခြုံအုပ်စုကြီးကအုပ်စုဆိုပေမဲ့လူကြီးကတသိန်းဝန်းကျင်လောက်ရှိ ကျွန်တော်ဒေတာကမှော်ရွာတွေပေါ့ဗျာ။ဟိုခုနမိုက်ရန်နေအရင်မစေးတွေဒီလိုနေကြတဲ့လူတွေအများဆုံးရုတ်တရွာလည်းဖြစ်တယ်။အဲ့တော့ကျွန်တော်တို့လက်ရှိအခုလောရောကဖြစ်ပေါ်တဲ့အနေအထားကအိုးသွေးပြီးဆိုတာနဲ့ကိုကျွန်တော်တို့ကဒေတာအနေအထားကကျွန်တော်လွတ်တောင်းချတယ်။အဆက်တွေကိုဖြတ်ထားတယ်။ပြပြောမှာကျွန်တော်တို့တရားဝန်ကြီးကိစ္စလေးကိုကျွန်တော်တို့တတ်နိုင်မှာပေါ့မဟုတ်ကူညီပေးဒီလိုအဖြစ်ကျွ မနေ့ကညနေ6နာရီစပြီးတော့တတ်မှတ်လိုက်တာ
ကိုဗစ်ကူးစက်မှုကပိုးပြီးတော့ပြန့်မြန့်လာတဲ့အတွက်ကြောက်စိမ့်တွင်းလုပ်ငန်းတွေကြောက်ဝိုင်းနေဈေးဆိုင်တွေပိတ်ခိုင်းလိုက်ပြီးကျေးရွာတအုပ်စုကနေတအုပ်စုစီသွာလာမှုကိုတားမြစ်ပြီးတော့ကန့်သက်ချက်တွေပိုတိုးချလိုက်တာပါပြည်သူတွေကိုလည်းနေမနေပါပဲနေကြဖို့ညွှန်ကြားချက်ထုတ်လိုက်ပါတယ်ဒီလိုအနေထားမှာတော့ဖားကတ်ဒေသခံတွေနဲ့ရွှေပြောင်းလုပ်သားရေမစေးကြောက်ချခွေသူတို့ကြားနေ့စဉ်စားဝတ်နေရေးအချက်အသေးတွေနဲ့ရင်ဆိုင်နေရတဲ့အခြေအနေဖြစ်နေလို့ဝိုင်းပြီးတော့ကူညီပေးနေကြပါတယ်လို့ဖားကတ်လွှတ်တော်ကိုယ်စားလှယ်ကဆက်ပြောပြပါတယ်
ဒီလော့ဒ်ဒေါင်းအေရီယာတွင်းမှာရှိတဲ့တော့လူကြီးရလည်းအင်တာမန်များတယ်ကျွန်တော်အုပ်စုမှာရှိတဲ့ရွာပေါင်း20ကျော်တည်းကအခုလက်တွေ့လက်ရှိပိုးတွေ့နေတာက900 800လောက်တော့ရှိတယ်ပေါ့အဲ့တော့ဂျာနေရွာတွေလည်းကုချက်မှုရှိအောင်ကိုရွာနဲ့ကိုတာဝန်ယူပြီးတော့မှကျွန်တော်တို့ဒီကိန်းကလေးတွေထားတယ်မောင်းနှံကလေးထားတယ်အဲဂျာနေအချိန်တွေကိုတော့ကြောက်မရဲကိစ္စနဲ့တော့အရေးပေါ်ကိစ္စအလွယ်မြေအပြင်မထွက်ဖို့အဓိကကကျွန်တော်လုံခင်အုပ်စုတစ်ခုလုံးရဲ့ကိုစားဘယ်လိုလုပ်ကြမလဲဆိုတာလေးကိုကျွန်တော်တိုင်ပင်ဆွေးနွေးကြခြင်းဖြစ်ပါလိမ့်မယ်
ကျောက်စိမ့်တွင်းမှာရေမစေးကြောက်ရှာဖွေသူရွှေပြောင်းလူသမားတွေပါတင်းချီပြီးနေထိုင်နေကြတာမို့ကူးစက်မှုဖြစ်မှာကိုစိုးရိမ်ခဲ့ကြတာပါအခုတော့ဖြစ်လာတဲ့အချိန်မှာအသွာလာကန့်သတ်မှုတွေပိုတိုးလှုပ်ဆောင်လာပေမဲ့စီကန်းလိုက်နာမှုအရေးယူဆောင်ရွက်မှုကတော့အတော့ကိုအားနေပါတယ်လို့ဖားကတ်ဒေသခံသတင်းသမားကိုစောမိုးထက်ကပြောပြပါတယ်
ဒီဖားကန်ကြတဲ့ဒီရှင်းသောလုံသားများတာလို့ရှင်းသောလုံသားများတဲ့အမျိုးတော့ပိတ်မိနေတယ်လို့မျိုးဖြစ်လာကြတော့အထူးသဖြင့်ရှင်းတာကြောက်ဝိုင်းနေလို့အခုနောက်ပိုင်းစကန်ဝေးပါအများဆုံးဖြစ်သွားတဲ့ပြဿနာကကြောက်ဝိုင်းရခုလက်ရှိကူးနေတဲ့စာနှုန်းကလည်းများကြောက်ဝိုင်းနေတော့အဲ့လိုဖြစ်သွားတာအစိုးရကလည်းပါလဲဆိုတော့ဒီကိစ္စပေါ်မှာပြတ်ပြတ်သားသားလေးဖြစ်ချင်းတာမျိုးမရှိဘူးဗျာပြောချင်တာကပြတ်ပြတ်သားသားအရေးကြီးတော့တာမရှိဘူးဆိုတော့ဒီသူတဦးချင်းစီကကိုယ့်အသိစိတ်နဲ့ကိုထိန်းထိန်းလုံမှသာရကျွန်တော်တို့ဖားကတ်တော့ရှင်ပြည်နဲ့ပြနေတယ်။နောက်ပြီးတော့ကျွန်တော်ဖားကတ်ဒီပြည်ပေါ်ရေလုပ်ငန်းတွေလည်းမရှိတော့ဘူးပေါ့နော်။အဲ့တော့ဒီထက်ကလူတွေအနေနဲ့ကတော့တော်တော်လေးစက်ပြေးလိမ့်မယ်။ဒီကိုယ်စနစ်ပတ်သက်ပြီးတော့ဟိုသူတို့ခိုင်တဲ့ပုံတွေကတော့အတော်လေးရက်ပြည့်ရဲ့နိုင်နေရဟုတ
်။ကချင်ပြည်နယ်တပည်နယ်လို့အတိုင်းတာနဲ့ဒီဇင်ဘာလ14ရက်နေ့ည9နာရီနောက်ဆုံးသတင်းထုတ်ပြန်ချက်အရတခွဲစမ်းသပ်စစ်ဆေးမှုပေါ့19,618ဦးမှာတော့428ဦးအထိပိုတွေ့ရှိပါတယ်။ဖားကတ်ဒေသကတော့288ဦးအထိတွေ့ရှိပြီးကချင်ပြည်နယ်အတွင်းမှာကိုဗစ်ပိုတွေ့ရှိမှုလူနာအများဆုံးဒေသတစ်ခုလည်းဖြစ်ပါတယ်ရှင်။